ဗီရိုအမေရိကန်သံတမန်ထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကအလိမ္မာပါ။ယူကရိန်းနယ်စပ်မှာရှိတဲ့တပ်တချို့ကိုပြန်ရောက်သိမ်းမယ်လို့ရုရှားဘက်ကပြောပေမဲ့အခုအထိတော့တင်းမာမှုရောသွားတဲ့အခြေအနေမတွေ့ရသေးတဲ့အကြောင်းနဲ့ရုရှားဘက်ကတပ်တွေတိုးပြီးခြားထားနေသေးတယ်လို့နေတိုးမဟာမိတ်အဖွဲ့အတွေ့ရင်းမှုချုပ်ယန်စတော်တန်ဘတ်ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်စ်မြို့မှာဒီကနေ့ပြောပါတယ်။
We have heard the signs from Moscow about
ကန္ဒမန်ရေးအရာကျိုးပမ်းမှုတွေဆက်လုပ်သွားဖို့အသင့်ရှိတဲ့လက္ခဏာမျိုးရုရှားဘက်ကပြောဆိုတာတွေကိုကျွန်တော်တို့ကြားပါတယ်။ဒါပေမဲ့လက်ရှိမြေပြင်အခြေအနေမှာတင်းမာမှုတွေလျော့သွားတာကိုတော့အခုထိမတွေ့ရသေးပါဘူး။ပြောတဲ့အတိုင်းမဟုတ်ဘဲရုရှားဘက်ကစစ်အင်အားတွေဖြည့်ပြီးခြားထားတာကိုပဲတွေ့နေရပါတယ်လို့နေတိုးမဟာမိတ်အဖွဲ့အတွေ့ရင်မှုချုပ်ယန်စတော်တန်ဘတ်ကပြောသွားတာပါ။ရုရှားဘက်ကတပ်တွေတိုးချထားပြီးယူကရိန်းကိုအခြေမီဝင်သိမ်းနိုင်တဲ့အခြေအနေကိုဆက်ပြီးထိန်းထားတဲ့အကြောင်းနေတိုးအတွေ့ရင်မှုချုပ်ကပြောဆိုပါတယ်။အခြေအနေကိုအနီးကစောင့်ကြည့်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရေးနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin အပါအဝင်နေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေဘယ်လ်ဂျီယံနိုင်ငံ Brussels မြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။